တနင်္လာနေ့ကတနာရီမိုင်းတရာနှုန်းစီရမုန်နိုင်ကြီးတခုဗြိတိန်တောင်ပိုင်း Netherlands ပြင်သစ်နဲ့ Germany နိုင်ငံတို့ကိုဖြတ်သန်းတိုက်ခတ်သွားတဲ့အတွက်သစ်ပင်တွေလည်းမြင်းနေမိုင်းတွေရေကြီးနဲ့လမ်းပန်းဆက်သွယ်ရေးတွေပြတ်တောက်ခဲ့ရပါတယ်။လူပေါင်း73ယောက်အထိသေဆုံးခဲ့ရတယ်လို့လည်းသတင်းရရှိပါတယ်။ဗြိတိန်နိုင်ငံမှာဆိုရင်ငါးနှစ်တာကာလအတွင်းအဆိုးရွားဆုံးဖြစ်တဲ့ဒီမုန်နိုင်ကြီးကြောင့်လူနှူးသစ်ပင်ပြီးသေဆုံးသွားပြီးတခြားကလေးငယ်တူလည်းပဲသေဆုံးသွားခဲ့ပါတယ်။ဗြိတိန်နဲ့ပြင်သစ်မှာအိမ်ပေါင်း၅သိန်းကျော်လျှက်စစ်ပြတ်တောက်သွားခဲ့ပေမဲ့နောက်ပိုင်းမှာတော့ထောင်ချီတဲ့အိမ်တွေကပြန်ပြီးမိပြင်းနိုင်ခဲ့ပါတယ်။လန်ဒန်ဟီထရိုးလေဆိပ်မှာလည်းလေယာဉ်ခီးစဉ်ရာပေါင်းများစွာဖျက်သိမ်းခဲ့ရပါတယ်။ဒီမုန်တိုင်းကိုတရားဝင်နာမည်ပေးထားတာမရှိပေမဲ့အပြည့်အစုံတွေနဲ့ဆက်ဆက်မှုရှိနေတဲ့သူတော်စင်စိန့်ဂျူးရဲ့နာမည်အတိုင်းစိန့်ဂျူးမုန်တိုင်းလို့လူမှုရေးမီဒီယာခွင့်ရတယ်မှာဖော်ပြနေကြပါတယ်။